ကျင်းသစ်သမ္မတအီမာနျူအယ်မက်ခရွန်နဲ့ဂျန်ဖဝါဒတံပြန်တက်ဖြည့်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ယာပြည့်အထိမ့်မှတ်နဲ့အတူဘက်စီဂျီလ်ပြင်သစ်နိုင်ငံတော်အလရဲ့နေအခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်နိုင်ငံမှာရောက်နေပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကတော့ပြင်သစ်နိုင်ငံပါရီမြို့ဟာအကြမ်းဖက်သမားတွေလှုပ်ရှားရာနေမြေတစ်ခုအဖြစ်အင်မတန်ကိုထိန်းချုပ်ရခက်ခဲပြီး NDA ကြီးလာတဲ့မြို့တစ်မြို့အဖြစ်သမ္မတထရန့်ကပြောဆိုထားတာပါ။IS Islamic စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွားတွေအတွက်ကမ္ဘာအဆင့်မီမြို့တော်အဖြစ်ကနေရော့ချလာနေတဲ့သဘောမျိုးလဲမကြသေးခင်ကပဲပြောဆိုထားပါတယ်။2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲပါရီမြို့ကိုကိုးစားပြုတင်းမြောက်ခံထားရသူမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာနှစ်ဆင်ကျင်းပတဲ့နိုင်ငံတော်အလတ်ရဲ့အခမ်းအနားကိုတရားဖို့ပြင်သစ်သမ္မတရဲ့မကြသေးခင်ကဖိတ်ကြားချက်ကိုတော့သမ္မတထရန့်ကလက်ခံခဲ့တာပါ။ဒီကနေ့ခီးစင်မှာတော့ပြင်သစ်သမ္မတမက်ခရွန်နဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ဖက်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြင်သစ်ဧကရာဇ်ဟောင်းနပိုလီယံဘိုနာပတ်ရဲ့အုပ်ဂုကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်။သမ္မတထရန့်ရဲ့ခီးစင်အတွင်းရုရှားရဲ့အမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကလွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အထင်အရှားမဲ့တည်င်းအချက်လက်တွေရဖို့သမ္မတထရန့်ရဲ့အသားအကြီးဆုံးကရုရှားရှေ့နေတယောက်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေကိုအာယုံဆိုင်ခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်။